ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမှာကျင်းပနေတဲ့မိုင်းလားတပ်ဖွဲ့ညဉ့်ဉန်းရေးအနှစ်30ပြည့်ခန်းနာကိုဒေါအောင်ဆန်းစုကြည်တုံ့ပြန်လှောင်ပေးပို့ခဲ့ပြီး NCA စာချုပ်မှာလက်မှတ်ထိုးဖို့နဲ့နိုင်ငံရေးဆွေးနွေးပွဲရလဒ်နဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုဖိတ်ခေါ်လိုက်ပါတယ် VOA သတင်းတော့ကိုမိုးစော်မိုင်းလားမြို့ကနေသတင်းပေးပို့ထားတာပါ
ဟုတ်ကဲ့အထူးဒေသလေးရဲ့ငင်းချိုင်းနှစ်30ပြည့်အခမ်းအနားကိုမိုင်းလာမြို့ငင်းချိုင်းရင်ပြင်မှာဒီကနေ့မနက်၈နာရီမှာစတင်ကျင်းပတာဖြစ်ပါတယ်။ငင်းချိုင်းနှစ်30ပြည့်အခမ်းအနားကိုပြည်တော်စုငင်းချိုင်းနဲ့ပြန်လည်တင်းမြတ်ရေးဘိုလ်ဌာနရဲ့ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ရမှာငင်းချိုင်းကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစော်ကဖတ်ကြားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့တဝန်လွှာမှာမိုင်းလာအဖွဲ့ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ဖိတ်ခေါ်ထားပါတယ
်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲများအားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် Nationwide Ceasefire Agreement NCA မှာပြဋ္ဌာန်းချက်များနဲ့အညီပြည်ပလျက်ရှိသဖြင့်အထူးနေသားလေးမိုင်းလာအနေဖြင့်NCA ပြည်ပါဝင်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူတကွပေါ်ဆောင်ရန်ဖိတ်ခေါ်ပါသည
် NCA စာချုပ်ကနေတဆင့်ထာဝရငင်းချဲရေးတိစောက်ဖို့ကိုလည်းအခုလိုတိုက်တွန်းထားပါတယ
်အပြာလာဆောင်ထိုင်မှုဖြင့်လက်ရှိတိစောက်ထားသောပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီချက်များပေါ်တနင်္ဂနွေပြည်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်အစဉ်လို့တက်လာတာစစ်မှားပြီးရေရှည်ပြည်သားခိုင်ငယ်သောထာဝရငြိမ်းချမ်းရေးပြည်ဆောင်ရာအလေးနဲ့တိုက်တွန်းလိုပါသည
်ဒေါ်ဆန်းစုကြည်ဟာဧပြီလအတွင်းကကျင်းပတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုလည်းအလားတူတိုက်တွန်းခဲ့ပူပါတယ်မိုင်းလာအဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်လင်းကဒီကနေ့အခမ်းအနားအဖွဲ့မိန်ခွန်းပြောကြားရမှာသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုထည့်သွင်းပြောကြားပါတယ်။
နိုင်ငံတော်ရဲ့ပြည်တွင်းရင်းချမ်းရေးနဲ့မြို့သားပြည်နယ်စိတ်ညစ်ရေးလုပ်ငန်းတွေမှာလက်သက်ရာစုရင်းလုံးဒီနာခံစိတ်ထားဖြစ် LCE ဟောတူချက်ဘူးဆိုရင်းစွာရရှိပြီးနိုင်ငံရေးစနစ်ကြီးမှာစစ်အော်ရာဒီကျေးရေးလမ်းတွေကိုရှောက်ကမ်းသွားမှာဖြစ်ပါတယ်။အဲဒီမှာအခြေအနေများကိုအဲ့ပင်စမ်းသိုင်းပြီးအသက်ထက်နဲ့ဒီနယ်သွားသွေးသွင်းပြီးရင်းကျေးရေးကိုလမ်းတွေတက်သွားအောင်ချင်းဖြင့်ကျွန်တော်တို့အင်တာရင်းကျေးရေးရင်းစည်တည်တက်ခိုင်းနေရေးအတွက်အမှန်ကန်ကြေကြစီအောင်
တက်ဆက်ထဲမှာပဲစီးပွားရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုပုံမူအလေးပေးဆောင်ရွက်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံအထူးသဖြင့်တရုတ်နိုင်ငံနဲ့အကျိုးတူလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တယ်လို့အစိုးရအတိအမှတ်ပြုတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်အောင်ကြိုးစားသွားမှာဖြစ်ကြောင်းလည်းပြောကြားပါတယ်ဒီခန်းနာမှာအငင်းစားတမရဦးသိန်းစိန်စစ်ထောက်လိုင်းရေးကအငင်းစားဒုတိယပို့ချုပ်ကြီးခင်ညွန့်ဝါအထုဒေတာနှစ်နဲ့ကိုခန့်ခေါင်းဆောင်ဖုန်ကြားရှင်တို့ရဲ့တဝန်လွှာတွေကိုလည်းဖတ်ကြားခဲ့ပါတယ်ဒီကနေ့အခမ်းအနားကိုအစိုးရကိုယ်စားလှယ်အဖွဲ့ကိုဦးသိန်းစော်ကဥဆောင်တက်ရောက်ခဲ့တယ်လို့တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်တိုင်းသာလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေရှမ်းပါတီတွေကခေါင်းဆောင်တွေပြည်တော်စုစက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခေါင်းဆောင်တွေနဲ့အတူပြည်သူထောင်ထဲချီပြီးတက်ရောက်ခဲ့ပါတယ်